လေးငယ်နဲ့လူငယ်တွေဟာပြိုးပင်တွေပါပဲတကယ်တော့တစ်ပင်တစ်ပင်ရဲ့အသီးအရွက်အပွင့်အခိုင်အခက်စသဖြင့်ပေါ့လေလောကအတွက်အသုံးဝင်ဖို့အဖို့တန်တဲ့တစ်ပင်တစ်ပင်ဖြစ်လာဖို့ဆိုရင်ပြိုးပင်ဘဝကိုအကူအဆိုက်ရဆုံးမှာဒီတစ်ခေါက်မှာတော့ဘယ်နေရာကစကားပြောနေလဲဆိုတဲ့မိခွန်းကိုဆွေးနွေးကြတာပါကျွန်တော်တို့ငယ်စဉ်ကလူငယ်တွေဝိုင်းဖွဲ့ပြီးတော့စကားပြောကြပြီဆိုရင်သတိထားမိတာတစ်ခုရှိလို့ပါကျွန်တော်တို့နိုင်ငံရဲ့အတွင်းမှာနေပြီးတော့တမျိုးတည်းနေကြတဲ့သူတွေပြောဆိုဆွေးနွေးရင်းနဲ့တကယ်လို့နေဆက်ဒေသကကျွန်တော်တို့နဲ့ရွယ်သူတွေပါလာတဲ့ဇကားဝိုင်းမျိုးကအများအားထူးခြားပါတယ်အဲ့ဒီခေတ်ကသတင်းမီဒီယာတွေလည်းအာမကောင်သေးဘူးလေအဲ့တော့တော်ယုံစာဖတ်တယ်ဆိုတဲ့လူတွေတော့မှကဘာကြီးကိုအပြည့်အဝမဖတ်နိုင်သေးတဲ့အခြေအနေမျိုးပါအဲ့တော့ကျွန်တော်တို့နိုင်ငံရဲ့အတွင်းဘက်ထဲမှာနေကြတဲ့သူတွေဟာအိမ်တိမ်နဲ့တင်စားမယ်ဆိုလို့ရှိရင်အိမ်ရဲ့အတွင်းကန်းထဲကနေပြီးတော့အိမ်အကြောင်းကိုပြောနေသလိုတူပါတယ်ခုနကနေစပ်မြို့တွေမှာနေတဲ့ကျွန်တော်တို့ရဲ့ရွယ်သူတွေကကြတော့ပါလဲဆိုတော့အိမ်ရဲ့ပဒင်းပေါက်ကနေစကားပြောနေသလိုပဲဗျသူတို့ကအိမ်ကြီးချင်းတွေကိုလှမ်းမြင်နေရတယ်အဲ့ဒါကလေးပါဥပမာဆိုရင်ရန်ကုန်မှာမန္တလေးမှာတောက်လျှောက်ကြီးပြင်းလာခဲ့တယ်ဘယ်မှာသိမရောက်ဘူးတဲ့သူတွေအတွက်ကြတော့အဲ့ဒီခက်ကလည်းခီးသွားတယ်ဆိုတာအမတန်ခက်ခဲပါတယ်သူတို့ပြောနေတာကျွန်တော်အတွင်းထဲမှာပဲလှည့်ပြောနေသလိုဖြစ်တယ်ဟိုမှာကကြတော့နေစဉ်မြင်နေရတာအဲ့တော့နေစားဖြစ်တဲ့ဥမာဆိုလို့ရှိရင်ထိုင်းနေစားမှာနေတဲ့လူငယ်တွေပြောတာကထိုင်းနိုင်ငံနဲ့သွင်းကုန်ထုတ်ကုန်ဖလှယ်တာတွေဟိုကလူနေမှုဇရိုက်တွေသူတို့ယဉ်ကျေးမှုတွေကိုနဲ့ခြားနားတာတွေရှိနေတယ်ဆိုတာပြောနိုင်တာပေါ့နော်အိန္ဒိယနေစားမှာနေခဲ့တဲ့တမှုလူနေရာမျိုးကဆိုရင်လည်းအဲ့ဒီကကြီးတယ်တွေသွင်းလာတာပြီးတော့ဆေးဝါးတွေသွင်းလာတာပေါ့လေစသဖြင့်ပေါ့လေသူများနိုင်ငံတွေမှာဘာတွေလုပ်နေတယ်ဆိုတာကိုသူတို့ကကျွန်တော်တို့ထက်ပိုသိတာကိုတွေ့ရတယ်သိတဲ့အနောက်မှာဘာပါလာလဲဆိုတော့အတွေးအကြံတွေမှာပါသူတို့ကမတူလှဘူးကျွန်တော်တို့တက်ပို့ပြီးတော့2မျိုး3မျိုးစဉ်းစားတတ်တာကိုတွေ့ရတယ်ဥပမာဆိုရင်ကော့တောင်းတို့အဲ့ဒီထိုင်းနေဆက်ဘက်ဒီမှာနေခဲ့တဲ့လူငယ်တွေကျွန်တော်တို့တက်တူရွယ်တူတွေကဒီနိုင်ငံမှာရှိနေတဲ့စနစ်အကြောင်းကိုပြောရင်းကဟိုမှာတော့ထိုင်းပြည်ရဲ့တင်းညာနဲ့တွင်းမှာရေပက်ခံထွက်တဲ့ဟာကဆမျက်စိထဲမှာမြင်အောင်ပြောပြတာပေါ့ဗျာအဲ့ဒီမှာဘာပြောကျင်တယ်လဲဆိုတော့ထိုင်းပြည်ကိုပြည်သူတွေဘလောက်ချစ်တယ်ဘလောက်ခင်တယ်ဟိုကလည်းလူလူကြားတယ်ဘလောက်စင်းတယ်ဆိုတာကိုပြောတယ်အဲ့ဒီကနေဘာကိုမြင်လာရလဲဆိုတော့အဲ့ဒီဘုရင်ကတောင်သူလယ်သမားတွေအထူးသဖြင့်စိုက်ပျိုးရေးသမားတွေအတွက်တခစ်စန်းအောင်ဘုရင်ရဲ့လေးလာအားထုတ်မှုစီးပူးမှုတွေပြီးတော့သူကိုယ်တိုင်လယ်ကွက်ထဲဆင်းပြီးတော့လယ်ရှိဖနှက်စီးပြီးတော့လယ်သမားတွေနဲ့စဘာမျိုးစိအစ်စ်တွေအဲ့ဒီအကြောင်းတွေနောက်ပြီးတော့ခင်မီစိုက်ပျိုးရေးအကြောင်းတွေပို့ချတာသူတို့စီကလူတွေဟာသူတို့နိုင်ငံရဲ့ခေါင်းဆောင်ကိုဘလောက်တန်ဖိုးထားတဲ့ချစ်ခင်မြတ်နိုးတယ်ဆိုတာတစ်ဆက်တည်းပေါင်းပြီးတော့သိရတာပေါ့အဲ့ဒီမာရင်ကိုကျွန်တော်တို့ဟာစာအုပ်ဘလောက်ပဲဖတ်ဖတ်တကယ်တော့လက်တွေ့ဘဝကြီးတဲ့ကိုရောက်သွားတဲ့သူတွေကမြင်တာပြောတာတွေနဲ့ပေါင်းစပ်နိုင်မှတန်ခါကြတယ်ဆိုတာကိုလည်းတွေ့ရပါတယ်ကျွန်တော်တို့ခေတ်ကအဓိကပြောချင်တာကတော့မီဒီယာမထွန်းကားသေးတဲ့အခါမှာစာအုပ်ကိုပဲဖတ်ပြီးတော့စူးစမ်းနေကြရတာပါအခုခေတ်ဆိုရင်တော့နိုင်ငံတကာမှာရှိနေတဲ့စနစ်တွေအကြောင်းနိုင်ငံသူနိုင်ငံသားတွေအခွင့်အရေးနဲ့တာဝန်ယူမှုအဲ့ဒါတွေကိုကျွန်တော်တို့လော်လော်လေးနဲ့ဖတ်နေသိနေနိုင်ပြီကိုအဲ့ဒီကနေတဆင့်ဘာကိုသွားသတိထားမိသလဲဆိုတော့ကျွန်တော်ပကံမြို့ကိုရောက်တဲ့အခါမှာပကံကလူငယ်လူရွယ်တွေမှန်သမျှဟာတခြားဒေသတွေနဲ့ကွာနေပါတယ်ဘာကွာနေပါလိမ့်လို့ရုတ်တရက်ကျွန်တော်မတွေးတတ်ပါဘူးဒါပေမဲ့ကြာတော့အခောက်ခောက်ခါခါဖြစ်လာတော့သတိထားမိပါတယ်နံပါတ်1အချက်သူတို့ဟာစိတ်စိတ်ငြိမ်ငြိမ်နေတတ်တယ်သူတို့ကြောင့်ပတ်ဝန်းကျင်အနှောက်အယှက်မဖြစ်အောင်သတိထားနေတာကိုတွေ့ရတယ်သူတို့လူငယ်တဘာဝဂီတာတီးတချင်းဆိုခြင်းတော့မှသူတို့ဟာလူသူဝေးတဲ့နေရာမှာသွားပြီးတော့တဘာသူအနောက်ရှက်မဖြစ်အောင်သူတို့ကြိုးစားတယ်သူတို့စားတောက်ဆိုင်ရီမှာထိုင်နေဘီယာတောက်ချင်တောက်မယ်အရက်တောက်ချင်တောက်မယ်ဒါပေမဲ့ပတ်ဝန်းကျင်ကိုထိခိုက်အောင်အော်ဟစ်တာမျိုးရန်ကားတာမျိုးမလုပ်ပါဘူးဘာဖြစ်လို့လဲသူတို့ဒေသကနိုင်ငံသားခီးသွားတွေနဲ့ဖွဲ့စည်းထားတယ်သူတို့ရဲ့စီးပွားရေးခီးသွားလုပ်ငန်းအခြေခံကြတော့သူတို့ထမင်းကိုသူတို့ထိခိုက်မှာမျိုးမလုပ်ဘူးပေါ့အဲ့ဒီကနေစလာတာပါအဲ့တော့ကဘာလက်ခီးစရီစီကပထမတော့စီးပွားထိခိုက်မှာဆိုတော့နောက်တော့တဖြည်းဖြည်းနဲ့ဒါဟာလူချင်းဝက်ပဲမိမိအကြောင်းပတ်ဝန်းကျင်ကိုအနောက်ရှက်မဖြစ်เสียရဘူးဆိုတော့အတွေးတွေနဲ့သူတို့ကြင့်ကြံတတ်လာကြတာပါဒီကနေပြီးတော့ဘာလို့တဖြည်းဖြည်းပြလာတယ်လဲဆိုတော့အိမ်အတွင်းထဲမှာပဲပြောနေမဲ့အစားပဒင်းပေါက်တွေဖွင့်ပြီးတော့အိမ်နီးချင်းတွေကိုလေ့လာပြီးတော့ပြောတာကပို့ပြီးတော့ကြံပြန့်လာတယ်ဒီထက်ပို့ပြီးတော့ကြံပြန့်စီခြင်းရင်တော့ကျွန်တော်တို့လူငယ်တွေကအိမ်ခေါင်မိုးပေါ်ကိုတက်ပြီးတော့ပြောနိုင်တဲ့သူတွေကြည်နိုင်တဲ့လူငယ်တွေဖြစ်ရင်ပို့ကောင်းမှာပဲလို့လည်းတန်တတ်မိပါတယ်ကမ္ဘာခေါင်မိုးပေါ်ကနေပြီးတော့ကြည်မြင်တွေးပြီးတော့စင်သာပြောတတ်တဲ့လူငယ်တွေရဲ့အတန်ကိုကျွန်တော်တန်းတားလျက်ပါ